American Attack လွတ်တော်နိုင်ငံသားရေးရာဆက်ကော်မတီရှေ့မောက်မှာဗုဒ္ဓဘုနေ့ကကျင်းပခဲ့တဲ့အာရှပစိဖိတ်ဒေသဆိုင်ရာဆက်ဆံရေးဥပဒေမူကြမ်းအပေါ်ကြားနာပွဲကြောင်းကိုဆက်ပြီးတင်ပြမှာပါရှင်။သမ္မတသစ်ထရမ့်အစိုးရလက်ထက်မှာအာရှပစိဖိတ်ဒေသဆိုင်ရာမဟာဗျူဟာမြောက်မူဝါဒချမှတ်နိုင်ဖို့လွတ်တော်ကဥပဒေကြမ်းရေးဆွဲနေတာပါ။ARIA ခေါ်အာရှပစိဖိတ်ဒေသမှာအမေရိကန်ရဲ့ထောက်ခံအားပေးမှုထက်လောင်းအတည်ပြုရေးအရေးယူဆောင်ရွက်မှုဥပဒေမူကြမ်းရေးဆွဲရေးနဲ့ပတ်သက်လို့မတ်လ29ရက်နေ့ကအရှေ့အာရှဆိုင်ရာအထက်လွှတ်တော်နိုင်ငံသားရေးရာဆက်ကော်မတီမှကြားနာပွဲကျင်းပခဲ့ပါတယ်။ဆက်ကော်မတီဥက္ကဋ္ဌ Republican အထက်လွှတ်တော်အမတ် Cory Gardner ကအာရှပစိဖိတ်ဒေသဟာအမေရိကန်ရဲ့နိုင်ငံသားရေးမူဝါဒမှာအလွန်အရေးပါရတဲ့အကြောင်းရင်းကိုကြားနာပွဲမှာအခုလိုပြောသွားပါတယ်။
The Asia Pacific region has been and will remain critical to the United States.
အခုနောက်ပစိဖိတ်ဒေသဟာအမေရိကန်ပြည်ထောင်စုရဲ့စီးပွားရေးနဲ့လူမျိုးရေးဆိုင်ရာအကျိုးစီးပွားအတွက်သိက္ခာအရေးကြီးပါတယ်။2050ပြည့်ဒီဒေသမှာကမ္ဘာလူဦးရေတဝက်နေထိုင်ရမှာဖြစ်တယ်လို့ကမ္ဘာရဲ့စုစုပေါင်းပြည်တွင်းထုတ်လုပ်မှုတန်ဖိုးတဝက်ဟာလည်းဒီဒေသကပဲထွက်မှာဖြစ်ပါတယ်။ဒါကြောင့်ဒီဒေသဟာအမေရိကန်ရဲ့စီးပွားရေးဖွံ့ဖြိုးမှုအမေရိကန်အတွက်အလုပ်ကိုင်တွေဖန်တီးပေးမဲ့ပို့ကုန်တွေကိုတိုးထုတ်နိုင်ခွင့်ပေးမဲ့ဒီသာဖြစ်တယ်ဆိုတာညင်းလို့မရနိုင်ပါဘူ
းတမရဟောင်းအိုဘားမားလက်ထက်တုန်းက Asia Pivot လို့ခေါ်တဲ့အာရှမှာအမေရိကန်ရဲ့လွှမ်းမိုးမှုကိုကြိုးပမ်းခဲ့တဲ့အပြင် Asia Balance လို့ခေါ်တဲ့အာရှမှာအမေရိကန်ရဲ့ပါဝင်မဲ့အခန်းကဏ္ဍချိန်ခွင်ရှာပြန်ညှိတဲ့နိုင်ငံသားရေးမူဝါဒတွေကိုကျင့်သုံးခဲ့တယ်လို့တမရထရမ့်ရဲ့အဆိုရတဲ့လက်ထက်မှာလည်းပြောင်းလဲမှာမဟုတ်ဘူးလို့ဆက်ကော်မတီဥက္ကဋ္ဌဂါဒနာကပြောပါရယ်အခုလိုဥပဒေကြမ်းကိုရေးဆွဲရမှာအမေရိကန်ပြည်ထောင်စုအတွက်လုံခြုံရေးဆိုင်ရာအကဲဆက်မှုတွေအပြင်မြန်မာနိုင်ငံအပါအဝင်အရှေ့တောင်အာရှမှာဒီမိုကရေစီနဲ့လူ့အခွင့်အရေးပေါ်ဆောင်နိုင်ဖို့ကြိုးပမ်းသွားမှာဖြစ်တယ်လို့ဂါဒနာကအခုလိုပြောပါရယ
် The security challenges in the region are complex and rapidly growing. In 2016
ဒီမှာလုံခြုံရေးအရာအကဲဆက်မှုတွေဟာဆုတ်ထွေးပြီးတိုးများလာနေပါတယ်2016မှာမြောက်ကိုရီးယားကနျူကလ িয়ার စံသပ်ဖောက်ခွဲမှုနှစ်ကြိမ်လုပ်ခဲ့သလိုပက်ထင်းတက်ဒွန်ကီ22စင်းကိုလည်းလွှတ်တင်ခဲ့ပါတယ်။2013ကစလို့တရုတ်ဟာတောင်တုပ်ပင်လယ်မှာဧကပေါင်း3000ခန့်မြေပြန်ဖို့နိုင်ခဲ့ပြီးနိုင်ငံတကာဥပဒေနဲ့ဆန့်ကျင်ပြီးတော့ဒီနေရာမှာစစ်ခန်းတွေလည်းတည်ဆောက်ခဲ့ပါတယ်။ IS တွေကလည်းအစ်တောင်အရှဒေသမှာခြေကုပ်ယူလာနေပါပြီ။ဒီမိုကရေစီလူ့အခွင့်အရေးနဲ့တရားဥပဒေစိုးမိုးရေးတို့ဟာမြန်မာနိုင်ငံလိုနိုင်ငံတွေမှာတူးတက်ဖို့မျှော်လင့်ချက်ရှိခဲ့ပေမဲ့နောက်ပြန်ဆုံးမဲ့အရေးလက္ခဏာတွေလည်းတွေ့နေရပါတယ်
။လက်ရှိသမ္မတထရမ့်အစိုးရလက်ထက်မှာမြန်မာနိုင်ငံအပါအဝင်အရှေ့တောင်အာရှနိုင်ငံတွေနဲ့ပတ်သက်လို့စီးပွားရေးဆက်ဆံမှုဆိုင်ရာမူဝါဒအတိအကျထွက်မလာသေးကြောင်းဝါရှင်တန်အခြေစိုက် American ASEAN စီးပွားရေးကောင်စီတွဲဖက်မန်နေဂျာကိုလာဖုံးမြင့်ကတော့ပြောပါတယ်
။အခုမြန်မာနဲ့ American နှစ်ခုစီးပွားရေးဆက်ဆံမှုအားဆိုရခြင်းပေါ့နော်ဆက်ဆံမှုနဲ့တိုက်ရိုက်သက်ဆိုင်မှုအခုလိုတော့မရှိဘူးလို့ကျွန်တော်တို့သုံးသပ်လို့ရပါတယ်။ဘာလို့လဲဆိုတော့ကTransferia ကလက်ထက်မှာမြန်မာနိုင်ငံတခုလည်းမဟုတ်ပါဘူးအရှင်းအောင်အခြားတခုလုံးအတွက်တောင်မှဒီအခုချိန်အထိပေါ့နော်တည်ကြတဲ့ဟိုထင်းထင်းမြင်သာတဲ့ဥပဒေဟို policy ဟိုထွက်သေးတဲ့အတွက်ကြောင့်မလို့အစိုးရချင်းဆက်ဆံမှုနဲ့စီးပွားရေးချင်းဆက်ဆံမှုပေါ့နော်လက်လောထက်တူကြမယ်လို့သုံးသပ်လို့မရပါဘူး
ဒါပေမဲ့အခုလိုလွှတ်တော်ကနေအာရှပစိဖိတ်ဒေသနဲ့ဆက်ဆံရေးဆိုင်ရာဥပဒေကိုချမှတ်နိုင်ပြီးနောက်ပိုင်းမှာတော့မြန်မာနိုင်ငံအတွက်အမေရိကန်ရဲ့ရင်းနှီးမြှုပ်နှံမှုတွေကပိုပြီးများလာနိုင်ပွဲရှိတယ်လို့ကိုလာဖုံးမြင့်ကသုံးသပ်ပါတယ်
။ American လုပ်ငန်းတွေကအခုချိန်မှာပေါ့နော်ခြုံပြီးတော့ကြည့်မယ်ဆိုရင်တော့အဲဝင်လာတကယ်နိုင်ငံတွေနဲ့ရှင်နေသေးတယ်လို့ပြောရင်ပြောလို့ရပါမယ်။အဲဒါဝင်မဲ့ကနှီးရတော့နှီးတယ်ဒါပေမဲ့ဝင်လာပြီဆိုရင်လည်းအလုံးရင်းနဲ့ဟိုရေရှည်ပေါ့နော်ဟိုစီးပွားရေးအမြတ်ကိုပဲမကြည့်ပဲနဲ့ရေရှည်နိုင်ငံအတွက်ကောအဲပြည်သူအတွက်ကောဘယ်လိုကောင်းမလဲဆိုတော့ဘယ်လိုကောင်းမလဲဆိုတော့ဟိုဝါဒကိုဟိုပဓာနာထားပြီးတော့အလုံးရင်းနဲ့ဝင်လာဖြစ်တဲ့အတွက်တခြားနိုင်ငံတွေလိုမျိုးတော့အခုလောလောဆယ်မှာဟိုပမာဏမများပဲနောက်ပိုင်းမှာဒီထက်အများကြီးတိုးဟိုဒီထက်အများကြီးပေါ့ဝင်လာမယ်လို့ဒါအခုထပ်မံလို့ရပါတယ်
ARIA ဥပဒေမူကြမ်းမှာတော့လုံခြုံရေးကဏ္ဍမှာဒေတာရင်းမဟာမိတ်နိုင်ငံတွေနဲ့ပြန်လည်ညှိနှိုင်းဆောင်ရွက်မှုအပါအဝင်အစွန်းရောက်အကြမ်းဖက်သမားတွေနှိမ်နင်းရမှာအမေရိကန်ရဲ့ပံ့ပိုးကူညီမှုစီးပွားရေးရာပူးပေါင်းဆောင်ရွက်မှုနဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့တရားဥပဒေစိုးမိုးရေးအတွက်အားပေးကူညီမှုစတဲ့အချက်တွေပါဝင်ပါတယ်ရှင်